Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဒီဇင်ဘာလ1ရက်တောက်ကြနေ့ညနေ6:00ခွဲနဲ့9:00ထိအစီအစဉ်တွေကို9.25 MHz တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်းပါဒီညနေအစီအစဉ်ကိုတောင်းဝန်ယူတင်ဆက်ပါပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ဆက်ရဲ့နေရာမှာ CIA အကြီးအကဲနဲ့စာထုတ်ခံဖို့သမ္မတ Trump ကစဉ်းစားနေတယ်ဆိုတဲ့သတင်းတွေကိုအင်ဂျီရောကကဲချလိုက်ပါတယ်။ Bangladesh မှာရောက်နေတဲ့ Catholic Christian သာသနာပိုင်ပေါ်ရမ်းမင်းကြီး Francis ဟာဒီကနေ့ပဲတက္ကသိုလ်မှာ Christian Catholic Christian ယဟန်16ပါးကိုတရားဝင်ခန်းနဲ့တင်ပြလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူချင်ကြပါမှာပါ။
ကောင်းပါပြီရှင်တင်းတွေပြီမှာတော့ပေါ်ယမ်မင်ဂျီဖရန်စစ်ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အကြောင်းနောက်ဆုံးအခြေအနေနဲ့အတူနားဆင်ကြရမှာက
သူကဒေသဆိုင်ရာအားလုံးကိုပူးပေါင်းဆောင်ရွက်ဖို့လုပ်တော့ဗမာပြည်နယ်ပဲပုံမူနီးကပ်လာတာတွေ့ရတယ်နောက်တစ်ခုကဗမာပြည်ရဲ့ငင်းငန်းရေးလုပ်ငန်းမှာလည်းသူကထဲထဲဝင်ဝင
်တရုတ်မြန်မာရေးကျွမ်းကျင်သူဒေါက်တာလှကျော်စောပြောသွားတာပါပြည်စုံကတင်းတွေပြီမှာနားဆင်ကြရပါမယ်ဒါအပြင်ထိုင်းနိုင်ငံလက်နက်ကိုင်ဖွဲ့တွေမှုရေးစေဝါပူးပေါင်းတိုက်ဖျက်ရေးလုပ်ငန်းအကြောင်းတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့နေရာမှာဘိုးထောက်လိုင်း Agency CIA ညွှန်ကြားမှု Mike Pompeo ကိုမကြခင်သတင်းပတ်တွေအတွင်းအစားထိုးခန့်အပ်ဖို့သမ္မတ Donald Trump စီစဉ်နေတယ်လို့ဆိုတဲ့သတင်းတွေကိုအင်ဂျီရောကပယ်ချလိုက်ပါတယ်
When the president loses confidence in someone, they will no longer serve in the capacity that they're in. The president was here today with the
Secretary of State. ဒီမှာအရင်ချင်းရှိရတဲ့သူတယောက်အနေနဲ့တာဝန်ဆက်လက်ထမ်းဆောင်နေမှာမဟုတ်တဲ့အကြောင်းနဲ့ဒီကနေ့ပဲသမ္မတဝန်ကြီးတီလာဆန်တဲ့သူရှိနေတာဖြစ်တဲ့အကြောင်းနိုင်ငံခြားရေးရာကိစ္စရေးမှာလည်းအတူလက်တွဲဆောင်ရွက်တာတွေရှိခဲ့တဲ့အကြောင်းအင်ဂျီရောပြောခွင့်ရသူ Sarah Huckabee Sanders ကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ New York Times, Washington Post နဲ့ CNN ပါဝင် American သတင်းမီဒီယာကြီးတွေကတော့အစောဆုံးဒီလဒီဇင်ဘာလနဲ့ရှစ်လဇန်နဝါရီလလောက်မှာဝန်ကြီးတီလာဆန်ကိုရာယူကဖယ်ရှားဖို့ပြင်ဆင်နေတဲ့အကြောင်းအစိုးရအစိုးရရရှိကိုကူကပ်ပြီးဖော်ပြကြပါတယ်။ဒီပြည်တော်သတင်းစာရှင်းလင်းပွဲမတိုင်မီသမ္မတ Trump ကိုသတင်းတောက်တွေမင်းမြန်ရမှာလဲဝန်ကြီးတီလာဆန်တာဝန်ထမ်းဆောင်နေစေဖြစ်တဲ့အကြောင်းသူတို့တွတ်တုတ်ပဲတုံ့ပြန်သွားခဲ့တာပါ။ဝန်ကြီးတီလာဆန်ကိုယ်တိုင်ကလည်းတာဝန်ဆက်လက်ထမ်းဆောင်နေစေဖြစ်ကြောင်းနဲ့သမ္မတကတာဝန်ပြည့်ရဲ့အချိန်ထိဆက်လက်ထမ်းဆောင်သွားမယ်အကြောင်းကတ္တာနိုင်ငံရဲ့ဝန်ကြီးနဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုဖြေချသွားပါတယ်။နိုင်ငံရဲ့ဝန်ကြီးနေရာမှာအစားထိုးခန့်မဲ့သတင်းတွေမမှန်ကြောင်းညှင်းဆန်မှုအင်ဂျီရောအရာရှိချုပ်ကမနေ့တုန်းကပဲဆက်သွယ်အကြောင်းကြားခဲ့ကြောင်းလည်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟေဇာနော်ရက်ကပြောဆိုခဲ့တာပါ။ဝန်ကြီးတီလာဆန်ဟာရှေ့သတင်းပတ်ထည်ဥရောပကိုခရီးထွက်ဖို့စီစဉ်ထားပြီးရုရှားရဲ့ရန်လိုတဲ့လုပ်ရက်တွေကိုထိချုပ်အောင်မှာအမေရိကန်ရဲ့မဟာမိတ်တွေကိုအားပေးထောက်ခံသွားဖို့ပြောဆိုလိမ့်မယ်လို့လည်းညွှန်လင်းရပါတယ်။
တိုက်ချင်းပြစ်မီဆိုင်တုံးတစ်စင်ကိုနောက်ဆုံးပြစ်လို့ဆန်တက်လိုက်တဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးဖျက်ဆီးဖို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကကမ္ဘာနိုင်ငံအလုံးကိုတောင်းဆိုလိုက်ပေမဲ့မြောက်ကိုရီးယားအာဏာရှင်အစိုးရကိုဖြုတ်ချဖို့ဆိုရကိုတော့ပြောဆိုခြင်းမရှိတော့ပါဘူး။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဟာအမေရိကန်အစိုးရရဲ့အဓိကဦးစားပေးကိစ္စရဖြစ်တယ်လို့အင်ဂျီရောပြောခွင့်ရသူက VOA ကိုပြောပါရယ်။မြောက်ကိုရီးယားနဲ့ဆက်ဆံတဲ့နေရာမှာသံတမန်ရေးအရချင်းကဆောင်ရွက်နိုင်ဖို့ဖြစ်နိုင်ခြင်းရှိသေးတယ်လို့ကောက်ွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်။အမေရိကန်ဘက်ကသံတမန်ရေးနည်းနဲ့ဆက်လက်လုပ်ကိုင်သွားမယ်အကြောင်းနဲ့ကုလသမဂ္ဂကုလလုံခြုံရေးကောင်စီတို့ကတစ်ဆင့်မရက်မနာဆက်ကြိုးပမ်းသွားမှာဖြစ်တဲ့အပြင်အမေရိကန်ဘက်ကစီရင်နေလန်းရှိသေးတယ်ဆိုတော့ခိုင်မာတဲ့ချက်ကိုဆုပ်ကိုင်းပြီးတော့လဲဆက်လက်ပြောဆိုဆွေးနွေးသွားမှာပါလို့ဝန်ကြီးမက်ဒစ်ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တိုက်ချင်းပြစ်မီဆိုင်တုံးလှတဲ့အစီအစဉ်တွေကိုဘာသာရေးနဲ့လောင်စာဆီလုံးဝဖျက်တောက်ပြဖို့ရည်ရွယ်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်အရေးယူတန်ခတ်မှုတွေချမှတ်ထားပြီးဖြစ်ပါတယ်။အဲ့ဒီတန်ခတ်မှုတွေအပြင်နောက်ထပ်တန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ဖို့သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ကအစိုးရပိုင်းစိုက်ပျိုးရေးသုတေသနဌာနနဲ့ကပ်ရက်ရှိနေတဲ့တိုက်သူကြောင်းဝင်တွေကအဆောင်ကိုလက်နက်ပြည့်စုံခိုင်ဆောင်ထားတဲ့အသေးခံတက်ခတ်သူ၄ဦးဒီကနေ့ပဲဝင်ရောက်စီးနှင်တက်ခတ်ခဲ့ရတာကအနည်းဆုံးလူ၉ဦးသေဆုံးပြီးနောက်ထပ်35ယောက်ထက်မနည်းရလဲဒဏ်ရာရရခဲ့ကြပါရဲ့တက်ခတ်ခံရတဲ့ပက်ရှော်မျိုးကစိုက်ပျိုးရေးတက်သူကြောင်းဝင်ကိုတော့ပါကစ္စတန်ရဲတပ်ဖွဲ့နဲ့အကြမ်းဖက်တိုက်ဖျက်ရေးတပ်ဖွဲ့ဝင်တွေချက်ချင်းဆုံလို့ဝန်းရံပြီးကယ်ဆယ်ဖို့ကြိုးပမ်းခဲ့ကြတာပါပြန်လည်ပြစ်ခတ်မှုတွေနိုင်တဲ့ချီဖြစ်ပွားခဲ့ပြီးတဲ့နောက်စစ်သွေးကြွသုံးကိုလည်းအသေးဖမ်းဆီးမိခဲ့ပါရဲ့ပြီးနေရဲမှုဆလာဟူဒင်မာဆုကတော့နောက်ထပ်အလောင်းတစ်လောင်းကစစ်သွေးကြွဖုံးဝင်ဟုတ်မဟုတ်သိနေအောင်စုံစမ်းစစ်ဆေးနေကြောင်းနောက်ပိုင်းမှာပြောဆိုခဲ့တာပါထိခဲ့တဲ့ရဲတွေမှာရဲတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်တိုက်ဖြတ်ရေးတပ်ဖွဲ့ဝင်တွေပါဝင်ကြောင်းလည်းပြောဆိုခဲ့ပါတယ်ထိခဲ့တဲ့ချစ်သူအများစုဟာကျောင်းသားတွေဖြစ်ချပြီးတရက်တန်ရတွေရခဲ့တာဖြစ်ကြောင်းလည်းပက်ရှွာမြို့စစ်ရုံကဆရာဝန်တွေကပြောပါတယ်ပါကစ္စတန်နိုင်ငံမှာတရားမဝင်ဖွဲ့စည်းပြစ်ကြီးညာထားတဲ့ ဒါဒီပဲစစ်သွေးကြောအုပ်စုကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့တာပါ။ပါကစ္စတန်ထောက်လိုင်းအေဂျင်စီ ISI နဲ့ဆက်နွယ်တဲ့နေရာတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်းနဲ့ထောက်လိုင်းအရာရှိအများပြားသိဆုံးခဲ့ကြောင်းလည်းပါကစ္စတန်တာလီဘန်ဖွဲ့ကပြောဆိုခဲ့ပါတယ်။ပါကစ္စတန်စစ်တပ်ပြောခွင့်ရသူကတော့စီးနင်းတိုက်ခိုက်မှုဖြစ်ပေါ်နေချိန်မှာစစ်သွေးကြောတွေဟာအာဖဂန်နိုင်ငံထဲမှာရှိတဲ့ခေါင်းဆောင်ပိုင်းနဲ့အဆက်အသွယ်လုပ်ခဲ့ကြောင်းပြောဆိုခဲ့တာပါ။ပါကစ္စတန်တာလီဘန်ခေါင်းဆောင်အနေနဲ့အဖွဲ့ဝင်တွေဟာအာဖဂန်နိုင်ငံကိုချေကွက်ယူပြီးပါကစ္စတန်နိုင်ငံထဲမှာတိုက်ခိုက်မှုတွေကျူးလွန်နေကြောင်းလည်းစစ်တပ်ပြောခွင့်ရသူဗိုလ်ချုပ်အစစ်ကာဖူဟာကပြောဆိုခဲ့ပါတယ်။ဒါတလုံးမှာတော့အာဖဂန်စစ်ပဆိုင်ရာကုစလေဖွဲ့တစ်ဖွဲ့ဟာပါကစ္စတန်နိုင်ငံမှာအလဲပတ်ရောက်ရှိနေပြီးပါကစ္စတန်နဲ့အာဖဂန်နိုင်ငံမှာစစ်သွေးကြော်ရဲတိုက်ခိုက်မှုတွေကိုဟန်တားနိုင်အောင်နှစ်နိုင်ငံနယ်စပ်လုံခြုံရေးတွန်းမြင်နိုင်ဖို့ပါကစ္စတန်စစ်တပ်ထိတ်တန့်တာဝန်ရှိသူတွေနဲ့ဆွေးနွေးနေကြောင်းလည်းပြောဆိုထားပါတယ်
။စင်မာဘွေနိုင်ငံရဲ့သမ္မတအီမာဆန်မနန်ဂါဂွာကသူ့ရဲ့အစိုးရအဖွဲ့ရဲ့ထိတ်တန့်ရာထူးနေရာတွေအတွက်အစ်င့်မြင့်စစ်ဘက်အရာရှိတွေကိုတာဝန်ပေးအပ်လက်ကြောင်းနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကနေကြာရာပတင်းနဲ့နောက်ပိုင်းမှာကြေညာပါတယ်။အဖွဲ့ဝင်22ဦးရှိတဲ့ကက်ဘိနက်အစိုးရအဖွဲ့မှာအထိုက်အခံတွေကိုတော့ခံစားခြင်းမရှိပါဘူး။ဒီလို့ရကြောင်သမ္မတအီမာနန်ဂါဂွာဟာသမ္မတဟောင်းရောဘတ်မူဂါဘီလိုမဟုတ်ပဲပတ်ပေါင်းစုံပါတဲ့နိုင်ငံရေးအနေအထားကိုဖန်တီးလိုက်မယ်ဆိုတဲ့မျှော်မှန်းချက်တွေပြက်ပြဲသွားစေပါတယ်။အသက်63နှစ်အရွယ်သမ္မတဟောင်းမူဂါဘီဟာစင်မာဘွေနိုင်ငံကိုနှစ်ပေါင်း39နှစ်ကြာအောင်အုပ်ချုပ်လာခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစစ်တပ်ကအတင်းကျဖယ်ရှားခံရပြီးသူ့ရဲ့ပါတီဖြစ်တဲ့ Zunu PF ပါတီရဲ့ထောက်ခံမှုမရတော့တဲ့နောက်ရာထူးကနှုတ်ထွက်သွားတာဖြစ်ပါတယ်။သမ္မတဟောင်းမူဂါဘီကိုရာထူးကဖယ်ရှားပြီးနေအိမ်မှာထိနေထားကြောင်းရုပ်မြင်သံကြားမှာကြေညာခဲ့တဲ့စစ်ဗိုလ်ချုပ်စီဘူစီယိုမိုယိုကနိုင်ငံခြားရေးဝန်ကြီးတစ်ဖြစ်လာပါတယ်ဆက်ပြောရေးဝန်ကြီးဖြစ်လာတဲ့လက်တက်အကြီးကဲပါရန်စီရီကတော့မူဂါဘီလက်ထက်မှာနိုင်ငံအနောက်ပိုင်းကမတာဘယ်လန်အရမအရသာပေါင်း 2,000 လို့တည်ဆုံခဲ့ရတဲ့အကြမ်းဖက်မှုချင်းမွေးရေးလုံရမှာပါဝင်ခဲ့သူတူပါစီမာဝေလှုပ်လိုက်ရေးအတွက်သမရဟောင်းမူဂါဘီနဲ့အတူတိုက်ပွဲဝင်ခဲ့သူတွေနဲ့ပါဝင်ဖွဲ့စည်းထားတဲ့စစ်ပြန်အဖွဲ့ကောင်းဆောင်ကယ်ရစ်မူစ်ဗန်ဂွာကိုတော့ပန်ကြားရေးဝန်ကြီးဖြစ်ခန့်အပ်လိုက်ပါတယ်ကက်ဘိနက်အဆိုရဝန်ကြီးအတော်များများဟာလည်းမူဂါဘီအဆိုရအဖွဲ့ကလိုအောင်နေဖြစ်ကြပါတယ်အဓိကအတိုက်ခံကောင်းဆောင်Morgan Tasvan Gia ကအစိုးရအဖွဲ့တင်တဲ့တွေ့ဆုံဆွေးနွေးတာမျိုးမရှိဘူးလို့ AP သတင်းဌာနကပြောပါတယ
် UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ UAE မြန်မာနိုင်ငံပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရရှိနေတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်းပုပ်ယန်းမင်းကြီးဖရန်စစ်ဟာဒီကနေ့မှာပဲတက္ကသိုလ်မှာယဟန်16ပါးကိုတရားဝင်ခန်းနားနဲ့တင်ပြလိုက်ပါတယ်။ကွယ်လွန်သူပုံရံမင်းကြီးဒုတိယမြောက်စိန့်ဂျွန်ပေါ်ရဲ့1986ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစင်မှာတုန်းကလိုပဲကက်သလစ်ခရစ်ယာန်ယဟန်တော်လေးဖြစ်တင်မြောက်လိုက်တဲ့ဒကာမျိုးတော်ကစူအဝါဒီဦးရန်ကွင်းကအခမ်းအနားဥတော်ခမန်းကြီးလူပေါင်းတစ်သိန်းလောက်တက်ရောက်ခဲ့ကြတာပါမနေ့ပတ်စနေနေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံခီးစင်တွင်ဘာသာပေါင်းစုံစုဝေးပွဲမှာတော့ဒီမနိုင်ငံကထွက်ပြေးရရှိနေတယ်လို့ဆိုရဲရွန်ဂျာဒုက္ခတဲ့တချို့နဲ့လည်းပုံရံမင်းကြီးတွေ့ဆုံမှုစီစဉ်ထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမတိုင်မီလေးရက်ကြာတက်ရောက်ခဲ့တဲ့ဒီမနိုင်ငံခီးစင်တွင်တမင်ငံပုဂ္ဂိုလ်တော်အောင်ဆက်စုကြည်တမတော်ကာဝေးဦးစည်းချုပ်ဘုံချုပ်မကြီးမင်းအောင်လိုင်လုံးနဲ့ပါတွေ့ဆုံခဲ့တဲ့ပုံရံမင်းကြီးဟာရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်အရေးကိုအလေးထားပြောဆိုတာမျိုးမရှိခဲ့ဘူးလို့လည်းလူခွင့်ရေးဖွဲ့ရဲ့ဝေဖန်မှုတွေခံခဲ့ရတာပါပုံရံမင်းကြီးကတော့မြန်မာနိုင်ငံခီးစင်တွင်ငင်းချမ်းရေးပြန်လည်တည်မြဲရေးဝန်ဝင်ကြိုးပမ်းကြဖို့အဓိကဟောကြားတော်ပါတယ်မနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာစဉ်မှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုင်းနဲ့ချီရဲ့ဒုက္ခတွေဖြစ်ပြချရတဲ့ပြဿနာကိုဖြစ်ရှင်းရမှာနိုင်ငံတကာအတိုင်းဝန်အနေနဲ့ပြည့်ပြည့်စုံစုံအစီအမံတွေချမှတ်ဆောင်ရွက်ဖို့တိုက်တွန်းနေတာပါကြီးမားလာတဲ့အချက်တဲကိုဖြစ်ရှင်းရမှာလူတွေစုလိုက်ပြုံလိုက်စုခွာထွက်ပြေးခဲ့ရတဲ့နိုင်ငံရေးပြဿနာတွေကိုဖြစ်ရှင်းဖို့သာမကလက်တလောလိုအပ်နေတဲ့လူသားချင်းစာနာမှုအခွင့်အရေးတွေကိုပေးအပ်ဖို့လဲသမ္မတအဘူဟာမစ်အပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနိုင်ငံတကာတန်တမာတွေရှင်းမှောက်ပြောကြားတဲ့မင်းငွန်းထဲမှာပုံရံမင်းကြီးဖရန်စစ်ကတိုက်တွန်းပြောကြားသွားပါတယ်
ပီကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတို့ရဲ့အစီအမံကောင်းဆောင်တွေဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်ရောက်နေပါတယ်။အလုပ်သဘောချစ်ကြည်ရေးခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှဖြစ်တယ်လို့ပီကျင်းမြို့တော်မှာကျင်းပမဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတို့ရဲ့အစီအမံကောင်းဆောင်တွေဆွေးနွေးပွဲမှာလည်းအထူးဧည့်သည်တော်အဖြစ်ဒေါက်အောင်ဆန်းစုကြည်တက်ရောက်မင်ခွန်ပြောကြားဖို့စီစဉ်ထားတာပါ။မြန်မာတက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်အဆုံးသတ်ပြီးရက်ပိုင်းအတွင်းမှာပဲဒေါက်အောင်ဆန်းစုကြည်တရုတ်နိုင်ငံကိုဒုတိယအကြိမ်သွားရ ထပ်မံတွားရောက်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လကတရုတ်နိုင်ငံကိုအလဲအပတ်ရောက်ခဲ့ပူတဲ့ဒေါအောင်ဆန်းစုကြည်ရဲ့အခုတချိန်ခီးစဉ်ကနေနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေအကောင်လာလိမ့်မယ်လို့မျှော်လင့်ကြောင်းလဲတရုတ်အစိုးရပိုင်စင်ဟွာသတင်းဌာနကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံကအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီတို့ကြားအပြန်အလှန်ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်ဖို့ဒေါအောင်ဆန်းစုကြည်ကဆန္ဒပြုခဲ့ကြောင်းလဲသတင်းမှာဖော်ပြထားပါတယ်။ဒီကနေ့ကြာတာပြင်းနေကစတင်ပြီးတော့တနင်္ဂနွေနေ့ထိကျင်းပသွားမယ်။ပီကျင်းမြို့တော်ကညီလာခံမှာတော့နိုင်ငံပေါင်း120ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကကောင်းဆောင်တွေတက်ရောက်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
။ဂျပန်ဧကွေပြည်အကီဟီတိုဟာ2019ခုနှစ်ဧပြီလမှာတရားဝင်နန်းစွန်မှာဖြစ်တဲ့အကြောင်းဒီကနေ့ပဲဂျပန်ဆူရောကကြေညာလိုက်ပါတယ်။သူနေရာမှာတော့အကြီးဆုံးသားတော်အင်ရှိဇန်မင်းသားနာရူဟီတိုဆက်ကန်သွားမှာပါ။နန်းစွန်မှာနေလို့တော့ဧကွေပြည်အင်ဒိုရီးယားကောင်စီကဒီကနေ့ပဲအတည်ပြုဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်။ဧကွေပြည်ကတော့တာဝန်ထမ်းဆောင်မှုအသက်အရွယ်ကြီးလွန်ပြီးပြင်းထန်နေပြီဖြစ်တဲ့အကြောင်းပြီးခဲ့တဲ့နှစ်ထဲမှာပဲပြောဆိုထားတာပါ။ကျမရေးချင်းနေဒီနေ့တခြားကြာဆင်းလာတာနဲ့မြတ်တိုင်းပြည်ကြီးကတာဝန်တွေကိုထမ်းဆောင်ဖို့အခက်အခဲကြုံမှာကိုစိုးရိမ်နေကြောင်းမနေ့တုန်းကပဲရှရှပါပါရုံးမြင့်တန်ကြားကနေလူလူကိုပြောကြတဲ့မိန့်ခွန်းမှာဘရင်အကီဟီတိုကပြောဆိုခဲ့တာဖြစ်ပါတယ်ဂျပန်ဧကပြည်ကမကြာသေးရင်နှစ်တည်တုန်းကပဲနှလုံးခွက်စိတ်ကုသမှုခံယူခဲ့ရတယ်လို့လူပြည်ရောယောဂစိတ်ချိတ်ကင်းစားဝေဒနာတွေကိုလည်းခံစားနေခဲ့ရပါတယ်ဧကပြည်ကိုထိနှက်ဆုံးဝင်ပြုမဲ့ဥပဒေတရားကတော့ဒီနေ့စမ်းမှာပဲအတည်ပြုခဲ့ပေမဲ့နန်းဆွမ်းမဲ့နေရင်အတိအကျတော့ဝင်းကြီးချုပ်ရှင်စိုးအားဖြင့်ဥက္ကဋ္ဌဖြစ်ဥဆောင်နေတဲ့ဧကရပြင်အင်ဒိုရီးယားကောင်စီကဆုံးဖြတ်ဖို့အချိန်ပေးခဲ့တာပါဧကရပြင်အကီဟီယိုထိနှက်ဆွမ်းမဲ့အစီအစဉ်ဟာဂျပန်နိုင်ငံမှာနှစ်ပေါင်းနေရာအတွင်းဘရင်တစ်ပါးပထမဆုံးအချိန်နန်းဆွမ်းနဲ့လုပ်ရလည်းဖြစ်ပါတယ
်ဒီဇင်ဘာလတရက်နေ့ဒီကနေ့ဟာအနှစ်30မြောက်ကမ္ဘာခုခံအားကျဆင်းမှုတပ်ဖြတ်ရေးနေ့ဖြစ်ပါတယ်။နေ့စဉ်ဒီဇင်ဘာလတရက်နေ့ရောက်တိုင်းခုခံအားကျဆင်းမှု90ရောက်ကအင်းဒီယက်စ်အကြောင်းအသိပညာပေးတဲ့လုပ်ငန်းတွေကိုကမ္ဘာတဝန်တွင်းမြင်လုပ်ကိုင်ကြပါတယ်။ HIV ပိုး90ပြန့်မမှုရှော့ချရေးနဲ့ကာကွယ်တားဆီးရေးအတွက်တရုတ်နိုင်ငံမှာတွေးဆဆင်းမှုတွေလုပ်နေပါတယ်။တရုတ်နိုင်ငံမှာ HIV ပိုး90ခံရရတာကိုမသိကြတဲ့လူပေါင်း2သိန်းကနေ4သိန်းများရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံမှာအင်းဒီယက်စ်ရှိသူပေါင်း9သိန်းကျော်ရှိနေတာပါ။အရှေ့တောင်အာရှမှာ HIV ပိုး90ခံရရသူဒုတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာတော့ HIV AIDS ရှိသူပေါင်း 23,000 ကျော်ရှိတယ်လို့ AIDS တိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS ရဲ့2016အစီရင်ခံစာမှာဖော်ပြထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံကီးစင်နောက်ဆုံးသိရတဲ့အခြေအနေကိုနားဆင်ကြရပါမယ်ရှင်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့စတင်ကျင်းပတဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတို့ရဲ့အဆင့်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခြင်းအပြင်နိုင်ငံတကာနဲ့ဒေသတွင်းအာရုံစိုက်ခံနေရတဲ့ရခိုင်အရေးမြန်မာအစိုးရရဲ့ယက်တီချက်သဘောထားနဲ့ကင်တွယ်ဖြည့်ရှင်းနေတာတွေကိုဒေသတွင်းကခေါင်းဆောင်တွေကိုဓာတ်ရိုက်ရှင်းပြနိုင်မဲ့အခွင့်အလမ်းတစ်ခုအဖြစ်တရုတ်မြန်မာအရေးလှစ်လာသူတွေကသုံးသပ်ပါတယ်။တနင်္ဂနွေနေ့အထိကျင်းပသွားမယ်နိုင်ငံတကာပါတီထိပ်သီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကနေတရုတ်မြန်မာနောက်မြန်မာနိုင်ငံနဲ့နိုင်ငံတကာဒေသတွင်းကြားဆက်ဆံရေးတိုးမြင့်ကောင်းမွန်လာမယ့်အလားအလာကောင်းတွေကိုမျှော်လင့်မှုတွေရှိပါတယ်။အသေးစိတ်ကိုတော့မဆုမွန်ကစူးစီးတင်ပြထားပါရရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံအနေနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုရိုင်းတွားတက်ရောက်တဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အစ်စ်မြစ်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲတရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့စတင်ကျင်းပနေပြီဖြစ်ပါတယ်။နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့အထိ4ရက်တာကျင်းပမယ်ဒီညီလာခံမှာတော့နိုင်ငံပေါင်း120ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကခေါင်းဆောင်တွေတက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီကနေ့ပြောကြားတဲ့တရုတ်သမ္မတမေကွန်းနဲ့နောက်တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အစိမ့်မြထိပ်သီးခေါင်းဆောင်များဆွေးနွေးပွဲရဲ့အဓိကဦးတည်ချက်ဖြစ်တဲ့ပုံမကောင်းမွန်တဲ့အနာဂတ်ကမ္ဘာကြီးအတွက်အတူတကွရှေ့ရှုဆောင်ရွက်ကြမယ်ဆိုတဲ့ခေါင်းစဉ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံခြေဆိုင်တရုတ်မြန်မာအရေးလေးလာသူဒေါက်တာလှကျော်စောကအခုလိုပြောပြပါဗျာ
။ဒေါအောင်ဆန်းစုကြည်တက်တဲ့အဲ့ဒီတရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီများရဲ့အစိမ့်မြခေါင်းဆောင်များနဲ့ဆွေးနွေးပွဲဖွင့်တယ်။ဟိုသမ္မတရှီကျင်းဖင်ကိုယ်တိုင်ချက်ပြီးတော့မင်ကွန်းပြောတယ်။မနေ့ပိုင်းကတော့အဲ့ဒီတရုတ်ကွန်မြူနစ်ပါတီရဲ့လွန်ခဲ့တဲ့5နှစ်အတွင်းလှုပ်ဆောင်ချက်များဆိုတဲ့ကြားလိုက်ကိုသွားကြည့်ကြတယ်ပြောတယ်။နောက်ပြန်ကြရင်တော့သူတို့ seminar တွေပေါ့ဟိုအုပ်စုတွေခွဲခွဲပြီးဆွေးနွေးမယ်တဲ့3ရက်နေမှာအပိတ်လှုပ်ပြီးတော့ပူးတွဲထုတ်ပြန်ချက်ထုတ်မယ်လို့အဲ့ကွန်မြူနစ်ပါတီရဲ့အခုနောက်ဆုံးသူတို့နိုင်ငံတကာအခြေ ကျင်းနေတဲ့ပတ်သက်လို့ကြွေးကြော်တာတခုကအနာဂတ်ကိုညဝေပိုင်ဆိုင်တဲ့လူအဖွဲ့အစည်းတရားတည်ထောင်ပြီးဆိုတာကိုသူကတင်ထားတယ်ဒါရှင်းချင်းပင်ရဲ့အတွေးခေါ်ရတဲ့စကလုံးနဲ့အဲ့တော့အဲ့ဒီအောက်မှာဆိုရင်သူကကမ္ဘာပြည်ထောင်စုဘဝင်ဆွေးနွေးကြမယ်ဥပပေါင်းဖြည့်ရှင်မယ်ပြီးတော့ရရှိလာတဲ့အကျိုးမြတ်ကို ညဝင်းနေဆိုပြီးအဲ့ဒီသဘောတရားတွေပြောသွားကြတယ်သူကဒေသဆိုင်ရာအားလုံးကိုပူးပေါင်းဆောင်ရွက်ဖို့လုပ်တော့ဗမာပြည်နယ်ပဲပုံမူအနီးကပ်လာတာတွေ့ရတယ်နောက်တစ်ခုကဗမာပြည်ရဲ့ငင်းငယ်ရေးလုပ်ငန်းမှာလည်းသူကထဲထဲဝင်ဝင်ဝင်ရောက်ပြီးတော့လုတ်ကင်မှုကြိုးစားနေတာတွေလည်းတွေ့ရတယ်
နိုင်ငံရေးပါတီတွေရဲ့ထိပ်သီးဆွေးနွေးပွဲကိုမြန်မာနိုင်ငံကတိုက်ခိုက်ပါတီကြီးဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းနေလဲတက်ရောက်ပါတယ်အစည်းအဝေးဒုတိယနေ့မှာတော့နိုင်ငံတကာပါတီခေါင်းဆောင်တွေဟာကန္နာလိုက်ဆွေးနွေးကြမှာဖြစ်ပြီးဆွေးနွေးမှုတွေပြီးဆုံးတဲ့နေ့မှာတော့ပူးတွဲကြေညာချက်ထုတ်ပြန်မှုရှိပါတယ်တရုတ်ကွန်မြူနတ မြန်မာအစိုးရရဲ့ယက်တီချက်သဘောထားနဲ့ကိုင်တွယ်ဖြည့်ရှင်မှုတွေကိုနိုင်ငံတကာနဲ့ဒေသတွင်းကခေါင်းဆောင်တွေကိုဓာတ်ရိုက်ဖြည့်ရှင်ပြနိုင်မယ့်အခွင့်အလမ်းတစ်ခုအဖြစ်လဲဒေါက်တာလှကျော်စောကမြင်ပါတယ
်ဒေါက်တာဆန်းစုကြည်အသားကိုအခွင့်ကောင်းလို့သဘောထားပုံရတယ်သူ့အတွက်အခွင့်ကောင်းပေါ့သူ့ရဲ့စဉ်းစားနည်းတွေသူဘာဖြစ်လို့ဒီရခိုင်အရေးမှာဒီလိုယက်တီရတယ်ဆိုတာပေါ့ဗျာအဓိကတော့အခုလူတော်များများဟာလာစစ်တပ်ကလွန်ကျွနေလေတစုံတရာရှိနိုင်မယ်ထင်တယ်လေဒီလောက်လူတွေပြေးတာတော့ဟုတ်တယ်မလားအဲ့တော့အဲ့လိုဟာမျိုးတွေမှာဘာလို့ဒေါအောင်ဆန်းစုကြည်ကဝင်မပြောသလဲဆိုတဲ့အောက်မှာသူကဒါတွေကိုရှင်းပြရမယ်ဝတရားတော့ရှိတယ်အဲ့တော့ဒီလိုဟာမျိုးကသူ့အတွက်အခွင့်ကောင်းပဲဒီလိုလူတွေစုံတဲ့အခါ forum တွေပါတယ်မှာအဲ့ဒီမှာသူကရှင်းပြခွင့်ရမှာပေါ့သူ့ပါတီရဲ့ policy ကြီးစံစားနည်းကြီးရခိုင်နဲ့ပတ်သက်လို့သူ့ policy ကြီးရှင်းပြပါလိမ့်မယ်လို့တူပါတယ်
တရုတ်မြန်မာရင်းနှီးမှုဆက်ဆံရေးတွေတိုးမြင့်လာတဲ့အနေအထားအပေါ်မှာတော့အင်အားကြီးနိုင်ငံတစ်ခုရဲ့မြန်မာနိုင်ငံပေါ်ယက်တီပေးမှုအပေါ်အကောင်းမြင်မျှော်လင့်မိမယ်စီးပွားရေးဆိုင်ရာဆက်ဆံစီမံကိန်းတွေအရေးမှာတော့ NND အစိုးရအနေနဲ့သတိထားကင်တွယ်သင့်တယ်လို့မြန်မာနိုင်ငံရဲ့အကဲခတ်ဦးမမောင်စိုးကရှုမြင်ပါတယ
်တလောအခြေအနေကပြောမယ်ဆိုရင်တော့ကျွန်တော်တို့ဖြစ်လာပိုင်းတသမာရေးဖြစ်ပြီးတဲ့အခါကျတော့မြန်မာအစိုးရတက်ကောနေတာတော့တရုတ်ဖက်ကပူကတ်သွားမှာပဲလေဆိုတော့နိုင်ငံကအခြေအနေကတော့အဲ့ဘက်ရောက်တွန်းပေရောက်တွန်းပို့နေစုဖြစ်တာဟုတ်နိုင်ငံကနဲ့ရင်ဆိုင်တဲ့နေရာမှာတော့အင်အားကြီးနိုင်ငံတစ်ခုရဲ့ထောက်ခံမှုကလိုအပ်တော့လိုအပ်တဲ့အနေအထားမျိုးမှာတော့တရုတ်နဲ့ဗမာဆက်ဆံရေးကတော့ပိုပြီးတိုးကပ်သွားတယ်လို့ပဲပြောရမှာပါတရုတ်ကတော့စီဝါရေးရင်းနှီးမှုနံမှုပေါ်မှာအခြေခံပြီးတော့သူကတော့ချက်ကတာဖြစ်တာ哦အဲ့တော့ဒီသူရဲ့စီဝါရေးရင်းနှီးမြုံနံမှုတွေကနေပြီးတော့ကျွန်တော်တို့ဝါပြီးတော့ဘယ်လောက်အကျိုးရှိအောင်လုပ်မလဲဆိုတော့ကျွန်တော်တို့အစိုးရကောင်းဆောင်နေသက်ဆိုင်နေတယ်လို့ထင်ပါတယ်ကျွန်တော်တိုင်းပြည်အကြက်တဲကျုံနေတဲ့ချိန်မှာဒီအခုအရာပြူရမယ်မဟာမိတ်နိုင်ငံတနိုင်ငံကိုရှာတာတော့ရှောင်လဲလို့ရတဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်ကိုသွားခဲ့တဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်အဆုံးသတ်ချိန်နဲ့မရှိမနောက်မှာပဲဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ဒုတိယမြောက်ခီးစဉ်အဖြစ်တရုတ်နိုင်ငံကိုသွားရောက်တာဖြစ်ပါတယ်။ဒီသတင်းပတ်တွေအတွင်းမှာပဲမြန်မာကောင်းဆောင်နေဘက်ကတရုတ်နိုင်ငံဘက်ကိုခက်ဆိတ်ဆိတ်သွားနေတဲ့ခီးစဉ်တွေဟာမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့ဖိအားတွေကြောင့်နှစ်ပေါင်းများစွာမြန်မာအစိုးရဆက်ဆံနဲ့နီးစပ်ခဲ့တဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးတွေတိုးမြင့်လာတဲ့ခြေလှမ်းတွေအဖြစ်အကဲခတ်တွေကယူဆနေကြတာဖြစ်ပါတယ်ရှင်။ဆရာရှင်များရှင်ဒီခိုင်ပြည်နယ်ရေးကြောင့်နောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေချိန်မှာပဲမြန်မာကောင်းဆောင်တွေနဲ့တရုတ်နိုင်ငံကြားဆက်ဆံရေးခက်ဆိတ်ဆိတ်တွေ့လာနေရပါတယ်။မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်တရုတ်ပြည်ကပြန်ရောက်လာလာချင်းဆိုသလိုပဲနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာလည်းနိုင်ငံရေးပါတီခေါင်းဆောင်တွေညီလာခံကိုတက်ဖို့ဘေကျင်းမြို့တော်ကိုသွားမယ်အကြောင်းကြေညာထားပါတယ်။ရခိုင်ရေးကြောင့်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်ထိရိုက်ခတ်နေပြီလဲ။နိုင်ငံတကာဆက်ဆံရေးမှာအရှိနေနောက်ဘယ်သူကပိုအရေးကြီးလာနေပြီလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။
Suni Ninya Dayali Lan Sunigema Pawin Sunijabu Dora Shinigo Taman Peko Biazi, Vuega Dayali Lan Sunigango Inga Net Suni Nyaruma, Dabago Nijing Tonu Binija Pibare, a good celebrito, Boyhemindi, Bangladesh Nagan Kissing Jumping Piabi Bamashin, Yamana Gango, Lea Jatwaya Get it, Boyhemindi Francisha, a good Kama, Bangladesh Nagango Yashi Nibi, Suni Niti, Sashi Nima Pibare. Bangladesh Nagan machine is in twin for Yaminjiha, Rohingya Toka, the Runet Twisson Dabo Shire, Lu, Kaman in Jabi May, Toka the Rishinid Neza Didaguro, Dwaya Mam Hobau, Dikis in Ha, Pigere, Ogola, Yamanagan, and now Bet Didama, Bribakarim, Piking Grega, Season Get Up Jabare, a good keys in yet two Tayamu Bozango Diara, Zigalon, don't know to Kuja, Megun Tosia, Pinid at Jang, Vue the Rinal, Steve Reddish, the Rin Pibu Tarago, Kuyan and Piopia Bima Pibare.
Pierre August Larunga, Bohemian Francis Carter, Renja Nico Mandamari, Sura Zagalongo, a tongue pugabi may. Pierre Inganiga, Nebidoma Piojaga, Mingon to Mara, Bohemian Yiha, Renja Sura Zagalongo, Matondabe, Taina Lunezu Rene, Lunezu Bada, when the Alon Pawanai, Dracobe, here we are the one you, Mita, Yakan Zagabare.
Il futuro del Myanmar.
The future of the လေးစားမှုပေါ်မှာအခြေခံတဲ့တိုင်းရင်းသားမျိုးနွယ်စုတစ်ခုချင်းစီရဲ့ကိုယ်ပိုင်ဥပဒေသားလက္ခဏာတွေပေါ်လေးစားတဲ့တရားဥပဒေစိုးမိုးရေးကိုလေးစားတဲ့လူသားအားလုံးရဲ့ကောင်းကျိုးကိုတရားဝင်ဖော်ဆောင်နိုင်မှုအတွက်အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီစံတန်ဘိုးတွေကိုလေးစားမှုပေါ်မှာအခြေခံတဲ့ငြိမ်းချမ်းရေးဖြစ်ရပါမယ်
ပေါ်ရမင်းကြီးဖရန်စစ်အနေနဲ့ရိုဟင်ဂျာဆိုးရဲ့သကလုံးကိုအသုံးပြုတာဒါမှမဟုတ်ဒီပြဿနာနဲ့ပတ်သက်ပြီးတိုက်ရိုက်ပြောကြမယ်ဆိုရင်မြန်မာနိုင်ငံကခရစ်ယာန်ဒီအပေါ်မှာတမ်းမြန်ကြိုးစားတယ်ရှိလာမှာကိုမြန်မာကက်သလစ်ဘာသာရေးခေါင်းဆောင်တွေကစိုးရိမ်နေကြပြီးကိုရိုဟင်ဂျာဆိုးရဲ့သကလုံးကိုအသုံးမပြုဖို့အကြံပေးခဲ့တာကိုပေါ်ရမင်းကြီးမြန်မာနိုင်ငံကိုတွားရောက်တာဟာ
ယ်။တစုံတရာထိခိုက်ကြဆင်းသွားတယ်လို့တော့ကျွန်တော်မထင်ပါဘူး
။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအစိုးရဝန်ထမ်းတစ်ဦးဖြစ်တဲ့ Mostak Ahmed အပါဝင်တချို့လူတွေကတော့ပုံရမ်းမင်းကြီးဟာအခွင့်အရေးတွေကိုလက်လွတ်ဆုံးရှုံးခဲ့တယ်လို့မြင်နေကြပါတယ်။
The Pope did not raise the issue during his.
ဘုရားမင်းကြီးဟာသူမြန်မာနိုင်ငံကိုသွားရောက်ခဲ့စဉ်အတွင်းဒီကိစ္စကိုမပြောခဲ့ပါဘူး။တကယ်လို့သာဘုရားမင်းကြီးနှင်းပတ်နှိပ်စက်ခံခဲ့ရတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးပြောခဲ့ရင်တော့သူ့အနေနဲ့မှန်တာကိုလုံးနိုင်ခဲ့မှာပါ။အ
မေရိကန်အထက်လွှတ်တော်မှ Dick Durbin ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဘုရားမင်းကြီးမသွားခင်ကပဲသွားခဲ့တာဖြစ်ပါတယ်။ဒီကိစ္စဟာဘုရားမင်းကြီးအနေနဲ့ဆုံးဖြတ်ရခက်ခဲစေတယ်လို့သူက VOE ကိုပြောပါတယ်။
Perhaps he was trying to be a little tactful and helpful in avoiding the use of this controversy.
လူအရင်းပွားပွဲရအသုံးနှုန်းကိုသုံးဖို့ဘာဘာနဲ့နဲ့ရှောင်ကျဉ်သွားတာမျိုးလည်းဖြစ်နိုင်ပါလေ။အဆုံးတစ်နေ့မှာတော့သူအခုလိုရောက်လာတဲ့အတွက်ဒီဒုက္ခသည်ရီရဲ့ဘဝတွေပိုကောင်းလာပါလိမ့်မယ်။ကျွန်တော်ကတော့မွေးပန်းချင်ပါဦး
။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်မှာရှိတဲ့အမုန်းတရားဟာသူ့အဆိုအရတော့နောက်နိုင်ငံသားတွေအတွက်လက်ခံနိုင်ဖို့ခက်ခဲတဲ့အရာတစ်ခုဖြစ်တယ်လို့ Durbin ကပြောကြလိုက်ပြီးသူအနေနဲ့ကတော့မြန်မာကောင်းဆောင်ဒေါက်တာဆန်းစုကြည်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ရည်တည်ပေးစီခြင်းလဲလို့ပြောပါရယ်
။ Could she personally change it? It's unlikely. She has no power to personally.
သူမအနေနဲ့ဒီကိစ္စကိုပြောင်းလဲနိုင်မလား?စိတ်တော့မဖြစ်နိုင်ပါဘူး။သူမကိုယ်တိုင်လည်းဒါကိုပြောင်းနိုင်စရာမရှိပါဘူး။ဒါပေမဲ့သူမအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးပိုပြီးပြောတင်တယ်လို့တင်တယ်လို့ထင်လားဆိုရင်တော့သူမအနေနဲ့အခုထက်ပိုလုံနိုင်တယ်လို့ကျွန်တော်ထင်ပါရယ်။
စကလုံးအသုံးအနှုန်းတစ်ခုကြောင့်မုံတရားတွေပိုပြီးပွာလာမှာကိုစိုးရိမ်တဲ့အတွက်ကမ္ဘာကောင်းဆောင်တို့ဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ပုံဟမ်းမင်းကြီးတို့နှစ်ယောက်စလုံးဟာနှုတ်ဆက်နေပုံရတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြခဲ့တာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံနဲ့နက္ကိုင်ဖွဲ့တွေမူရစေဝါပူးပေါင်းတိုက်ဖျက်ရေးလုပ်ငန်းပဲတလဲကြည့်ကြရအောင်ပါရှင်။ထိုင်းထူးတရင်တရင်နဲ့ကီရင်လက်နက်ကိုင်ဖွဲ့တွေဟာနိုဝင်ဘာလကုန်ပိုင်းကနေစပြီးတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်အတွင်းကတောင်ရင်မြစ်ကြောင်းတလျှောက်မှာလုံခြုံရေးနဲ့မူရစေဝါနှိမ်နင်းရေးလုပ်ငန်းတွေပူးပေါင်းကင်းလက်တာတွေစတင်လှုပ်ဆောင်နေကြပါတယ်။ဒီသတင်းအပြည့်အစုံကိုထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောင်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထ ိုင်းနမနေဆက်ကရင်ပြည်နယ်နဲ့ထိစပ်တဲ့နေရာတွေကဝိရဆေးဝါးဆိုင်ရာကိစ္စတွေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေအတွေ့ထိုင်းနယ်ခြားတပ်ဖွဲ့တွေဖြစ်တဲ့အထူးတရင်တစ်လေးနှစ်နှစ်နဲ့ကရင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KNU ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ DGBA တပ်တို့သုံးဖွဲ့ပူးပေါင်းပြီးမိုးရဲမြစ်လို့ခေါ်တဲ့တောင်ရင်မြစ်ပေါ်မှာစုပေါင်းကင်းလဲခဲ့ကြပါတယ်ဒါဟာထိုင်းတပ်ဖွဲ့ဝင်တွေနဲ့ကရင်လက်နက်ကိုင်တပ်ဖွဲ့ဝင်တွေကြားပထမအဆုံးချိန်ပူးပေါင်းကင်းလဲတာလို့ပြောလို့ရတယ်လို့ဝိရစေဝဆိုင်ရာကိစ္စတွေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုနှစ်ဖက်ပူးပေါင်းလုပ်ကြတာဖြစ်တယ်လို့လည်း KNU ကရင်အမျိုးသားအစည်းအရုံးရဲ့တွဲဖက်အတွေ့အမှုနှင့်ဖရိုစောလာထွန်းကပြောပါတယ်
အကျိုးကိစ္စတွေကတော့ပူးပေါင်းဆောင်ရွက်မှုရှိမှလည်းမူရင်းစည်းဝါးနဲ့ပတ်သက်တဲ့ကိစ္စရပ်တွေဟောတာပေါ့လုံခြုံရေးနဲ့ကိစ္စရပ်တွေရှိပါလေဒီမှာ
ပြီးခဲ့တဲ့ရက်ကတော့ရခိုင်ပြည်နယ်ထဲမှာမူရင်းစည်းဝါးတည်ဆောင်လာသူတွေကိုဖမ်းဆီးမိခဲ့ရမှာတဦးကတော့ကရင်ပြည်နယ်ဘက်ကလို့ဆိုပါတယ်ဒါအပြင်မူရစေဝါနဲ့လက်နက်ကင်တွေပတ်သက်နေမှုတွေနဲ့ပတ်သက်လို့နိုင်ငံခြားမှာရှင်းရှင်းလင်းလင်းရှိစေဖို့ဖော်ပြတဲ့အနေနဲ့လှုပ်ဆောင်လာဖြစ်တယ်လို့လည်းဖရိုစောလာထွန်းကဆိုပါတယ
်။နေစားမကောင်းတာလို့တော့အဓိကကြိုးစားတာကတော့ကဒီရှိနေတဲ့ကျွန်တော်ဒီဘက်မူရစေဝါနဲ့ပတ်သက်ပြီးတော့ကောင်းကောင်းမကောင်းတာဒီကန်တွေနိုင်မှာပေါ့အဓိကတော့ကမဟုတ်ရင်နောက်တော့ဖြစ်မူရစေဝါတွေကလက်နက်ကင်တွေနဲ့အဓိကကျဆတော့ဒါဒီကလက်နက်ကင်ခြားမှာကတော့ရှင်းရှင်းလင်းလင်းနဲ့ရှိနေတဲ့နေထားလဲဖော်ပြရရောက်တာပေါ့ဖြစ်ပေါ့ကန်တွေတဲ့ပုံစံမျိုးပေါ့
အရင်တုန်းကလည်းတရင်လက်နက်ကင်အဖွဲ့ဖြစ်တဲ့ KNU နဲ့ထိုင်းနယ်ခြားသောတပ်ဖွဲ့တွေကြားမှာမူရစ်စေဝါကိစ္စနဲ့ပတ်သက်လို့အပြန်အလှန်သတင်းဖလှယ်တာတွေရှိခဲ့တယ်လို့လွန်ခဲ့တဲ့10နှစ်ကျော်ကာလတွေတုန်းကလည်းထိုင်းနယ်ဇက်မှာမူရစ်စေဝါတွေကိုအတူတကွပူးပေါင်းတက်ချက်တာမျိုးတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့အခုတချိန်ကတော့တရားဝင်အတူတကွပူးပေါင်းလှုပ်ဆောင်မှုတွေကိုထုတ်ဖော်ပြောဆိုလာတာဖြစ်ပါတယ်ရှင်
။မအေးမှာသတင်းပေးပို့ခဲ့တာပါရှင် VOA မြန်မာပိုင်းစောက်တာနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြုပြင်ခြင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ည9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ line to meter 24 25နဲ့30နေတော့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးကြီးညာပေးပါမယ်ရှင်။
ဇင်ဘာဝေသမ္မတ MSM နန်ကာဝါကသူ့ရဲ့ဆိုးရွားဖွယ်ထိခိုက်ရာယူနေရာတွေမှာအစင်းနဲ့စစ်ဖက်ရာရှိတွေကိုတာဝန်ပေးလိုက်တဲ့အကြောင်းနိုင်ငံမဲရုပ်မြင်သံကြားဌာနကကြေညာလိုက်ပါတယ်။မနေ့နောက်ပိုင်းကကြေညာချက်အရဖွယ်22ဦးပါဝင်တဲ့ဆိုးရွားဖွယ်မှာတိုက်ခံတွေပါဝင်တာမတွေ့ရတဲ့အတွက်သမ္မတမန်နကာဝါသမ္မတဟောင်းရောဘတ်မူဂါဘီလိုမဟုတ်ပဲအားလုံးပါဝင်ခွင့်ရှိမဲ့နိုင်ငံရေးအခြေအနေတွေကိုဖန်တီးလိုက်မယ်ဆိုတဲ့ညွှန်လင်းချက်တွေလည်းကျော်ပါသွားခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ကအစိုးရပိုင်ဆိုင်ပြည်သူတေသနာဌာနနဲ့ကက်ရက်ရှိနေတဲ့တိုက်ပွဲကြောင်းဝင်တဲ့အဆောင်ကိုလက်နက်ပြည့်စုံကန်ဆောင်ထားတဲ့အထူးကန်တက်ခတ်သူတွေဒီကနေ့ပဲဝင်ရောက်စီးနင်းတက်ခတ်ရာကအနည်းဆုံးလူ9ဦးသေဆုံးပြီးနောက်ထပ်35ယောက်ထက်မနည်းရလဲဒဏ်ရာရရခဲ့ကြပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေနိုင်နဲ့ချီဖြစ်ပေါ်ခဲ့ပြီးတဲ့နောက်စစ်သူကြောင့်သုံးဦးလည်းအသေးဖက်စီရမိခဲ့တဲ့အကြောင်းအာဏာပိုင်တွေကကြေညာခဲ့ကြတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဝက်စတလာဆိုင်နေမှာဘိုးထောင်လိုင်းအေဂျင်စီ CIA ညွှန်ကြားရေးမှူးမိုက်ပွန်ပီယိုကိုမကြာခင်သတင်းပတ်တွေအတွင်းအစာထုတ်ခန့်ဖို့သမ္မတတော်နဲ့ထွန်းကစီစဉ်နေတယ်ဆိုတဲ့သတင်းတွေကိုတင်ပြတော်ကပယ်ချလိုက်ပါတယ်။သမ္မတကယုံကြည်အားကိုးမှုမရှိဘူးဆိုလို့ရှိရင်တာဝန်မှာဆက်လက်ထမ်းဆောင်နေမှာမဟုတ်တဲ့အကြောင်းနဲ့ဒီနေ့ချင်းဒီသမ္မတဟာဝန်ကြီးတယ်လဆန်နဲ့အတူရှိနေခဲ့တဲ့အကြောင်းတင်ပြတော်ပြောခွင့်ရသူဆရာဟက်ပီဆန်ဒါစ်ကမနေ့ကတော့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရရှိနေတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယမ်မင်းကြီးဖရန်စစ်ဆာဒီနေ့မှာပဲတကားမြို့မှာယန်း16ပါးကိုတရားဝင်ခန်းထားနဲ့တင်မြှောက်လိုက်ပါတယ်။ကက်သလစ်ခရစ်ယာန်ကယန်းတော်တွေဖြစ်တင်မြှောက်လိုက်တဲ့တကားမြို့တော်ကဆူအဝါရီဦးရန်ကွင်းကအခမ်းအနားဦးတော်ခမန်းကြီးလူပေါင်းတသိန်းလောက်တက်ရောက်လာခဲ့ကြတာပါ
။တရင်အချင်းချုပ်ကိုကိုအောင်လုံးပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှူးကကိုညာဝင်းအောင်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နှွှာခဲလေးဖြစ်ပါတယ်။ဒီမှာရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းညနေ 6:00 ခွဲနဲ့ 9:00 ထိ line to meter 16 19နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုတော့ဒီအတန်ပေးလို့ရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.